ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့ကသူ့ရဲ့ Facebook စာမျက်နှာမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးကျင်းပဖို့အတွက်မေကွန်းနဲ့အဆိုတွေကိုကြိုတင်ညှိနှိုင်းအစည်းအဝေးကျင်းပတယ်ဆိုပြီးတိုင်းလွှတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းနဲ့ဝင်ကြီးချုပ်အပါအဝင်ဝင်ကြီးတွေအစည်းအဝေးကျင်းပနေတဲ့ဓာတ်ပုံကိုတင်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့တိုင်းနဲ့ပြည်နယ်လွှတ်တော်တွေမှာလွှတ်တော်အစည်းအဝေးတွေကိုအစိုးရအဖွဲ့နဲ့လွှတ်တော်တာဝန်ရှိသူတွေဇက်တိုက်ပြီးကျင်းပနေတာမဖြစ်သင့်ကြောင်းနဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုတဲ့ဝေဖန်သံတွေထွက်ပေါ်လာပါတယ်လွှတ်တော်မှာဆွေးနွေးမဲ့အစိုးနဲ့မေးခွန်းတွေကိုအစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတို့ကြိုတင်ညှိနှိုင်းဆောင်ရွက်တာကိုမခံကျင်ဘူးလို့ရန်ကုန်တိုင်းဒေသကြီးဒဂုံမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စီရကပြောပါတယ်။ည
ှိနှိုင်းရမှာမလို့လေ။အငယ်တို့တင်တယ်တင်မှာပေါ့။တို့အစိုးရလာပြေပေါ့။ဘောဥက္ကဋ္ဌခွင့်ပြုရင်အငယ်တို့ကအစိုးတင်မယ်မေးခွန်းမေးခွန်းပြုတယ်ပေါ့။အငယ်တို့ကတင်လိုက်တာပေါ့။အလင်းထတာလို့ဖြတ်တာရရှိတယ်။အငယ်တွေကဖြတ်ခံရတယ်ပေါ့။ဒါကတော့ဥက္ကဋ္ဌဖြတ်တယ်ဆိုတော့လေဥက္ကဋ္ဌရဲ့လုပ်ပိုင်ခွင့်ကဖြတ်တယ်ပေါ့။အခုကျတော့ဥက္ကဋ္ဌနဲ့ဝင်းကျုံတို့ညှိပြီးတော့တို့လုပ်တယ်ဆိုတော့ဒါကြီးတင်တဲ့တော့အငယ်တို့လည်းမခံနိုင်ဘူးပါ။ကြားနေတဲ့ဟိုပြည်နယ်တော့အငယ်ပြောလို့မရဘူးလေ။အငယ်တို့ရောင်းတဲ့ကတော့အငယ်တို့နှစ်ဖူးတွေဒူးတွေပဲ။ပုံမလင်းပြောတော့ဘယ်လိုမေးခွန်းနေအတိအကျကြံလဲဆိုတော့တက်နေပတ်သက်တဲ့အားလေးတွေပေါ့ဒီအစားအုပ်တွေကဘယ်လိုလုပ်မှလဲဒါတက်ကမတုံးမှုဆိုလို့ရှိရင်ပြည်သူတို့အတုံးချနိုင်အောင်စီစဉ်နေတယ်ပါလေ။အဲ့လိုမေးခွန်းမျိုးလေးကြတော့ဖြတ်ပြီးဖြတ်ပြီးသမီ
း။လက်ရှိအစိုးရတပ်တန်း6လကျော်ကာလအတွင်းတိုင်းနယ်ပြည်နယ်အသီးသီးမှာလွှတ်တော်အစည်းအဝေးတွေ3ချိန်ကနေ4ချိန်အထိကျင်းပပြီးဖြစ်ပါတယ်။လွှတ်တော်အစည်းအဝေးတွေကျင်းပပြီးတဲ့အနေအထားအရတချို့တိုင်းနယ်ပြည်နယ်တွေမှာလွှတ်တော်ရဲ့လုပ်ပိုင်ခွင့်တွေအပေါ်အစိုးရအဖွဲ့ကဝင်ရောက်ဆွတ်ဖက်မှုတွေရှိနေတာကြောင့်ကိုယ်စားလှယ်တွေကအားမရတာတွေရှိနေသလိုတချို့ပြည်နယ်တွေမှာလည်းပြည်နယ်အစိုးရအဖွဲ့ကဗဟိုအစိုးရကိုမှုခိုတာတွေများနေပြီးဗဟိုအစိုးရရဲ့ထိန်းချုပ်ခံဖြစ်နေတယ်ဆိုတဲ့အမြင်တွေရှိနေပါတယ်ရှမ်းပြည်နယ်မှာပြည်နယ်အစိုးရကစွမ်းဆောင်ရည်နယ်ပါပြီးဗဟိုအစိုးရကိုသာမှုခိုမှုတွေများနေတယ်လို့ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံကပြောပါတယ်
ရှမ်းပြည်နယ်မှာကအစိုးရရဲ့စွမ်းဆောင်ရည်ကတော်တော်နည်းတယ်ခချင်းပြည်နယ်ဆိုလို့ရှိရင်ကြောက်စိန်းတွင်းတွေကိုပြန်ပြီးတော့ဆီစစ်ပါမယ်သတင်းဓာတ်ရိုက်တိုင်းမှာလည်းပဲဒီတတုလုတ်ကွက်တွေကိုတူပြန်ပြီးတော့မှတက်တမ်းမတိုးပေးနိုင်တော့ဘူးဆိုတဲ့အနေအထားမျိုးအစကားပြောရဲတာပေါ့လေဒီဝန်ကြီးကရှမ်းပြည်နယ်ကတော့အဲ့တတုမပြောနိုင်ပြကြောက်မီးတွင်းလိုမျိုးဘာမှမဟုတ်တဲ့ကိစ္စကိုကျွန်တော်တို့မေးတော့မှအာဒါပြည်တော်စုအစိုးရဆောင်ရွက်တဲ့ကိစ္စပါကျွန်တော်တို့ပြည်တော်စုမေးမြန်းတင်တယ်ဆိုတော့သူတို့ကတော့ကျွန်တော်ထင်တယ်ပြည်နယ်နဲ့တိုင်းထဲမှာစွမ်းဆောင်ရည်တော်တော်လေးနှိမ့်ချတဲ့အနေအထားရှိတယ်အစိုးရက
ရန်ကုန်တိုင်းဒေသကြီးလွှတ်တော်လိုပဲရှမ်းပြည်နယ်လွှတ်တော်ဒုတိယပုံမှန်အစည်းအဝေးမကျင်းပခင်ကလည်းလွှတ်တော်မှာဆွေးနွေးမဲ့အဆိုတွေမေးခွန်းတွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့နဲ့လွှတ်တော်တာဝန်ရှိသူတွေကြားကြိုတင်ညှိနှိုင်းမှုတွေရှိခဲ့တယ်လို့ပြောပါတယ်အစိုးရနဲ့လွှတ်တော်မှာအာဏာရပါတီကပဲတာဝန်ယူဆောင်ရွက်နေတဲ့အတွက်ပြီးခဲ့တဲ့အစိုးရလက်ထက်ကလို့အစိုးရဘက်ကလွှတ်တော်ကိုလွှမ်းမိုးမှုတွေရှိနေတယ်ဆိုတဲ့အမြင်တွေလည်းဖြစ်လာပါတယ်မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကမွန်ပြည်နယ်လွှတ်တော်အနေနဲ့လွှတ်တော်မှာဆွေးနွေးမဲ့အကြောင်းအရာတွေကိုအစိုးရနဲ့ကြိုတင်ညှိနှိုင်းထားတာမဟုတ်ဘူးလို့ပြောပါတယ်
။ဒီပြင်တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေရဲ့သတင်းနဲ့ပတ်သက်ပြီးကျွန်တော်တို့လည်းကြားသိကြလို့ကြားသိကြတယ်။ဒုတိယလည်းပဲကျွန်တော်မွန်ပြည်နယ်လွှတ်တော်မှာကြတော့မိကုန်းတွေနဲ့ပတ်သက်တာ၊ဆိုးတွေနဲ့ပတ်သက်တာ၊စင်ကန်တာတွေနဲ့ပတ်သက်ရင်လည်းကျွန်တော်တို့ကအစိုးရကိုငှဲ့ပြီးတော့ပြောနေတာမျိုးအစိုးရနဲ့ညှိနှိုင်းပြီးတော့ပြောတာမျိုးအဲလိုမျိုးတော့လုံးဝမရှိပါဘူး။လွှတ်တော်အစည်းအဝေးတစ်ခုကျင်းပအတိုင်းကြိုတင်ပြီးတော့ညှိနှိုင်းအစအောင်ရတာမျိုးကတော့အဲ့လိုပါစီမလို့ဆိုတော့လည်းဘာသာဥပဒေတွေဒါမှမဟုတ်ရင်ဒီတချို့တို့ရအဖွဲ့ကနေတင်ပြတဲ့ဥပဒေတွေပါတယ်နဲ့ပတ်သက်လာရင်တော့ဒီတက်ကဥပဒေကြမ်းတွေအောင်ပြန်ပြီးတော့လေးလာသုံးသပ်တာတွေအဲ့ဒါတွေတော့လောက်ရတာပေါ့
တိုင်းနဲ့ပြည်နယ်လွှတ်တော်အစည်းအဝေးတွေကျင်းပဖို့အတွက်အစိုးရနဲ့သက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌတွေကြိုတင်ဆွေးနွေးတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးလို့ဥပဒေပညာရှင်တွေကထောက်ပြကြပါတယ်ဒီယူဆချက်ကိုအငင်းပွားမှုရှိမယ်ဆိုရင်အခြေခံဥပဒေခုံရုံးကိုဆုံးဖြတ်ခိုင်းရမှာဖြစ်တဲ့အကြောင်းတရားလွှတ်တော်ရှေ့နေဦးအောင်သိန်းမိတ်ထီလာကပြောပါတယ်
ခြေကဥပဒေမှာလွှတ်တော်ဒီဟလာဥပဒေပြဋ္ဌာန်းတာပဲလीအုပ်ချုပ်ရေးဖွဲ့ကနေရောဖက်ဆက်ခွင့်မရှိဘူးညှိနှိုင်းဆောင်ရွက်ခွင့်ပဲရှိတယ်ဒါဒီလုံးဝကိုဖွဲ့စည်းပုံခြေကဥပဒေနဲ့တန့်ညင်တယ်တော်လို့ရှိရင်ကျော်လွန်ဆောင်ရွက်တယ်ပေါ့ဒါလို့မှတ်ယူရမှာပေါ့လीနော်သူ့လုံထုံးလုံနီးရဆိုလို့ရှိရင်တော့ဒီအောင်စုအစိုးရကနေပြီးတော့စုံစမ်းစစ်ဆေးမှုလုပ်ရမယ်နောက်တစ်ပိုင်းကလည်းလုပ်ပိုင်ခွင့်ရှိမရှိဆိုရင်အငြင်းပွားမှုဆိုရင်ဖွဲ့စည်းပုံခြေကခုံရုံးကိုတော့တင်ရမှာတော်တော်ဆိုးပါရန်ကုန်ဆိုးရရန်ကုန်ဝိုင်းဖြစ်သွားတဲ့တပင်းကတော့တော်တော်ဆူဆူဝါဖြစ်သွားတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေမှာအစိုးရအဖွဲ့အနေနဲ့လွှတ်တော်ရဲ့လုံဆောင်ချက်တွေအပေါ်ဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးလို့အတိအလင်းဖော်ပြထားတာမရှိပါဘူး။နိုင်ငံတော်ရဲ့အချုပ်အခြာအာဏာ၃ခုဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးကဏ္ဍတွေဟာအချင်းချင်းအပြန်အလှန်ထိန်းကျောင်းဆောင်ရွက်ရမယ်လို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ အပြန်အလန်ထိန်းကျောင်းရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်အစိုးရဘက်ကဝင်ရောက်ဆွတ်ဖက်တာတွေဟာဥပဒေနဲ့မကိုက်ညီဘူးလို့ထောက်ပြကြတာဖြစ်ပါတယ်ရှင်။